တတန်းတန်းတရာကျော်ရှိပြီလို့ခန့်မှန်းရတဲ့ပြန်တန်းနိုင်တဲ့အသေးငယ်ဆုံးဒိုင်နိုဆောတစ်ကောင်ကိုမြန်မာနိုင်ငံမှာတွေ့ရှိတဲ့ပြင်းထဲမှာမူရင်းပုံစံမပြည့်ရှိနေတာကိုသိပ္ပံပညာရှင်တွေရှာဖွေတွေ့ရှိခဲ့ကြပါတယ်။အဲ့ဒီဒိုင်နိုဆောဟာကမ္ဘာအသေးဆုံးငှက်တစ်ကောင်တက်တောင်သေးငယ်ပြီး T-Rex လို့ခေါ်တဲ့ဒိုင်နိုဆောအမျိုးအစားတက်တောင်တက်တန်းပိုရင့်တယ်လို့ဆိုပါတယ်။အဲ့ဒီဒိုင်နိုဆောရဲ့ဥကောင်းကိုမြန်မာနိုင်ငံမှာတွေ့တဲ့ပြင်းထဲမှာကောင်းမွန်စွာတွေ့ရှိခဲ့တာကြောင့်အဲ့ဒီသတ္တဝါဟာဘယ်လိုပုံစံဖြစ်မယ်ဆိုတာကိုသူတေတီတွေရှင်းလင်းစွာခန့်မှန်းတွက်ဆလို့ရနိုင်တယ်လို့ဆိုပါတယ်။သူအနေနဲ့အဲ့ဒီပြင်းထဲကအကောင်ကိုစတွေ့လိုက်ရတဲ့အချိန်မှာအလွန်အမင်းအားအသင့်သွားခဲ့တယ်လို့တရုတ်သိပ္ပံအကယ်ဒမီကကြောက်ဖြစ်ရုပ်ကျွင်းပညာရှင်လည်းဖြစ်နေချာဂျာနယ်မှာဒီရှာဖွေတွေ့ရှိမှုအကြောင်းရေးသားတဲ့အဖွဲ့ခေါင်းဆောင်လည်းဖြစ်တဲ့ဂျင်မိုင်းအိုကော်နာကပြောပါတယ်။အခုတွေ့ရှိတဲ့ဒိုင်နိုဆောငယ်ရဲ့ဥကောင်းဟာ 9.1 မီလီမီတာသာရှည်လျားတာကြောင့်ဒါဟာရှာဖွေတွေ့ရှိပြီးသမျှဒိုင်နိုဆောတွေထဲမှာအသေးငယ်ဆုံးဖြစ်တယ်လို့ဆိုပါတယ်။ဒီဒိုင်နိုဆောရဲ့အရွယ်အစားဟာလက်ရှိမှာအသေးငယ်ဆုံးငှက်ဖြစ်တဲ့ဝိရဇုံငှက်လောက်ပဲရှိမယ်လို့ဆိုပါတယ်။အရွယ်အစားအဖြစ်သေးငယ်တယ်ဆိုပေမဲ့လည်းအဲ့ဒီဒိုင်နိုဆောဟာသူ့ရဲ့ခြုံထက်တဲ့သွားတွေကြီးမားတဲ့မျက်လုံးတွေကိုအသုံးပြုပြီးပိုးမွားတွေကိုလိုက်လံဖန်ဆားခဲ့ပုံရတယ်လို့ဆိုပါတယ်။ဒါပေမဲ့ဒီဒိုင်နိုဆောငှက်ကိုဒိုင်နိုဆောလို့သတ်မှတ်မလားဒါမှမဟုတ်ငှက်တကောင်အဖြစ်သတ်မှတ်ရမလားဆိုတာတော့မကွဲပြားဘူးလို့သိပ္ပံပညာရှင်တွေကပြောပါတယ်ခင်ဗျ